ဟုတ်ကဲ့မြန်မာစစ်ကောင်စီမှပါတဲ့တိုင်းနာပါတီအဖွဲ့ဝင်သောတန်ရဲဒေါက်တာပညာအောင်မိုးနဲ့ဒေါ်အင်းဥစိန်နောက်အရတားဝန်ကြီးအဖွဲ့ဝင်၄ဦးဖြင့်ထိပ်ပိုင်းတက်ခေါင်းဆောင်တွေရဲ့မိသားစုဝင်တချို့နဲ့အတူကုမ္ပဏီ၄ခုကိုပါအမေရိကန်တကတ်ပိတ်ဆို့မှုစီရင်တဲ့ထည့်လိုက်တာပါ။ကြံကြိုင်းဝန်ကြီးဦးချင်းနိုင်ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဦးအောင်နိုင်ဦးအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့လူမှုအင်အားဝန်ကြီးဦးမြင့်ကျိုင်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့နေရာပြန်လည်ချထားရေးဝန်ကြီးဂျော်တသက်ခိုင်တို့အပြင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းတို့အပါအဝင်တက်ထိပ်ပိုင်ခေါင်းဆောင်တွေရဲ့ဇနီးတွေနဲ့သားသမီး6ဦးလည်းဒီစီရင်ထဲပါသွားခဲ့ပါတယ်။စစ်ကောင်စီဥက္ကဋ္ဌကာကွယ်ရေးစုချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့နှိစက်တဲ့နေပြည်တော်ဒေသစစ်စင်ရေးအထူးအဖွဲ့မှဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းနဲ့စစ်ကောင်စီတွင်ရင်မှုဒုဗိုလ်ချုပ်ကြီးအောင်လင်းသွေးတို့သားသမီး3ဦးစီပါအခုလိုအမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုတွေပါခဲ့ရတာပါ။အခုလိုချမှတ်ခဲ့တဲ့အပေါ်ကုလသမဂ္ဂဆိုင်ရာမြန်မာသံမကြီးဦးကျော်မိုးထွန်းက
ဒီအမေရိကန်ဆိုရနေပြီးတော့ဆန့်ကျင်လစ်တဲ့ထည့်တဲ့ဥစ္စာကိုကျွန်တော်တို့အများကြီးဝမ်းသာပါတယ်။အမေရိကန်ဆိုရကိုလည်းကျေးဇူးအများကြီးတင်ပါတယ်ပေါ့ခင်ဗျာ။ဥစ္စာတွေနောင်နောင်လေးပေါ့နော်ဒီလိုမျိုးစစ်တပ်နဲ့ဆက်နွယ်တဲ့ဆက်နိုင်သမျှဒီဆန့်ကျင်လစ်ထဲမှာထည့်ပြီးနိုင်ဖို့လည်းဆက်လက်မျှော်လင့်နေပါလေ
။ဒါချင်းအခုတစ်ခေါက်ထပ်တိုးတက်ကမှုရဲ့ထူးခြားအရေးပါပုံကိုလည်းသတင်းစာဆရာဦးစီတူအောင်မြင်က
ဒီဆန့်ကျင်ကကတော့အရေးကြီးအရေးပါမယ်လို့ထင်ပါတယ်။ဟိုဘာဖြစ်လို့လဲဆိုတဲ့ခါကျတော့ဒီစစ်အာဏာရှင်တွေပေါ့နော်ခေတ်တခြားလုံးသူတို့လုပ်ခဲ့တဲ့ဟာတွေကပြည်သူလူထုတွေကိုဖိနှိပ်ရင်းတွေမကဘူးတစ်ဖက်မှာကြားတဲ့ခါကျတော့သူတို့ကိုဆန့်ကျင်တွေပါဒီအဲ့ဒီဖိနှိပ်ဆက်ပေါ့နော်လှုပ်ရှားပြီးတိုင်အောင်သူတို့သားသမီးတွေကိုတရားနိုင်ငံတကာတွေမှာပညာတွေရအောင်သင်ပေးတယ်ကုမ္ပဏီလုပ်ငန်းတွေပါဒီနောက်ပိုင်းမှာထူထောင်ပေးတယ်ခိုးလို့ဖွက်လို့ရတဲ့တိုင်းပြည်ဘန္တာတွေကိုအဲ့လိုပေါ့နော်လူရဲလို့ရတဲ့ဟာတွေနဲ့သူတို့သားသမီးတွေရဲ့ဘဝတွေနဲ့တိခောက်ပေးတာတွေကိုတောက်လျှောက်လုပ်ခဲ့တယ်အခုတော့ဒါမျိုးတွေကိုဆိုင်ရှင်ထဲမှာထည့်လာပြီးဆိုတော့အလိုထိရောက်တဲ့ဆိုင်ရှင်ဖြစ်နေတယ်လို့ကျွန်တော်ထင်ပါတယ
်အခုအမေရိကန်ရဲ့ဓာတ်ခတ်မှုထဲမှာတက်ထု24ရေးဝမ်ပေါင်နဲ့ဆက်ဆက်တဲ့ကုမ္ပဏီ3ခုနဲ့ဂျိုတုဆက်သွယ်ရေးဝန်ဆောင်မှုကုမ္ပဏီ King Royal Technology တို့လည်းပါလာမှုတရားမှုရှိနိုင်တာပေါ့ဦးကျော်မိုးထွန်းက
ဒီစစ်တပ်နဲ့အလုပ်လုပ်တဲ့ပုံစံမှာသူတို့အခက်အခဲအများကြီးရှိတယ်စစ်တပ်အပေါ်လည်းအများကြီးဖိအားပေးလာနိုင်တယ်နောက်ခုနပြောတဲ့နည်းပညာနဲ့နွယ်တဲ့ကုမ္ပဏီတွေဆိုရင်လည်းသူတို့ကဒီလိုမျိုးနည်းပညာတွေကိုတုံးပြီးတော့ကျွန်တော်တို့ပြည်သူတွေပေါ့လူခွင့်ချိုးဖောက်မှုတွေမတရားညှိနှိုင်းနှိပ်စက်မှုတွေကိုဒီနည်းပညာတွေတုံးပြီးတော့ CCTV တို့ဘာလို့နောက်ပြီး drone တို့ဘာလို့အစားပေါ့နော်အဲ့လိုမျိုးတွေကိုဟိုသူတို့တုံးတဲ့ဥစ္စာမှာဟိုခက်ခဲပါအောင်လုပ်ပေးနိုင်တဲ့မြင့်တိအရာမဆိုပါတော့ကျွန်တော်တို့ကြိုးစားပါတယ
်ဟိုစီတူအောင်မြင်ကတော့စီးပွားရေးရတက်ရောက်မှုရှိပေမဲ့နိုင်ငံရေးရတော့သိမ့်မရှိနိုင်ဘူးလို့ဆိုပါတယ
်သူဝင်ငွေနဲ့တက်ဆိုင်တာပေါ့သူတို့သားသမီးနဲ့ဒီရှုပ်ထုပ်ပိုင်တဲ့ကုမ္ပဏီတွေဘောဒါကြီးနဲ့ပတ်သက်လို့ဒါထိရောက်မှုရှိတာပေါ့ဟိုလက်ရှိသူတို့စစ်အာဏာသိမ်းထားတဲ့ကိစ္စကတော့ဝင်ငွေနဲ့အွန်လိုင်းအနေနဲ့ကတော့သူနောက်ပြန်ဆုံးမှာမဟုတ်ဘူးတို့အထိလာတာတော့မှန်ပါပေါ့
ဒါပေမဲ့အခုလိုဓာတ်ခတ်ပိတ်ဆို့မှုကြောင့်စစ်ကောင်စီရဲ့ဖိနှိပ်မှုတွေအတွက်တော့အခက်အခဲဖြစ်စေနိုင်တယ်လို့ဦးကျော်မိုးထွန်းကဆိုပါတယ
်ဒီလိုမျိုးတက်နဲ့နွယ်တဲ့ကုမ္ပဏီတွေကိုတက်နိုင်သမျှဆန့်ရှင်လစ်ထဲမှာထည့်ပေးလာနိုင်နေလေတက်ကပြည်သူတွေပေါ်ဒုက္ခပေးဖို့လုပ်တဲ့ဥစ္စာတွေပေါ်မှာပို့ပြီးတော့အခက်အခဲဖြစ်လာနိုင်မယ်ဆိုတဲ့ဥစ္စာမျိုးတော့ကျွန်တော်မြင်နေယုံနေယုံကြည်ရပါတော့ဒါကြောင့်ပဲအတိုင်းအတာကြီးဖြစ်သွားမလဲဆိုတဲ့ဥစ္စာကိုကျွန်တော်ပြောလို့ခက်ပေမဲ့လည်းဘာပြောကျွန်တော်တို့ပြည်သူတွေအတွက်အားလည်းဖြစ်စေတယ်ကျွန်တော်တို့ပြည်သူတွေအပေါ်လူခွင့်ချိုးဖောက်မှုတွေဖြစ်လာနိုင်တဲ့ဥစ္စာကိုတနည်းတစ်ပုံမျိုးနဲ့ဟန်တားပေးနိုင်တယ်ဆိုတဲ့ဥစ္စာမျိုးကိုသုံးသပ်အတိုင်းပါတယ်ခင်ဗျာ
အဲဒီတော့နိုင်ငံရေးရပါဖို့ထိရောက်လာနိုင်အောင်ဦးစီတူအောင်မြင်က
ကျွန်တော်တို့လည်းဒီမှာအနည်းကလည်းဖြစ်တယ်ဟိုတိကျကိုတော့ဒီလိုလို့မရဘူးပေါ့နော်အပြင်ကတော့ဒါထားပေါ့စင်ကာပူတို့ပါလို့ဆိုရင်ရင်းနှီးမြှုပ်နှံမှုဆိုရင်ဒါအမြင့်ဆုံးတိုင်းပြည်ပဲအဲ့တည်းကြီးနဲ့ပို့ပြီးတော့မှအမေကပြီးပေါင်းဆောင်ရွက်မှုတွေဒီထက်ကိုပို့လုပ်မယ်ဆိုရင်တော့ဖိအားပေးတဲ့ဒီမှာပို့ထိအောင်မယ်လို့ကျွန်တော်ထင်ပါတယ
်ဒီနေရာမှာမြန်မာဆိုင်ရာကုလသွေးမှုချုပ်ထုကိုယ်စားလှယ်ခရစ်စတင်းဘာဂနာနဲ့ဆင်းနေရာမှာဒုက္ကာချုပ်ဒုဗိုလ်ချုပ်မှုကြီးစိုးဝင်းဘက်ကအခုလိုဖိအားမျိုးတွေကိုနေသားချကြော်လာခဲ့ပြီးအခုလည်းမိတ်ဆွေနိုင်ငံနဲ့ဆက်သွားနိုင်တယ်လို့ပြန်ပြောခဲ့တဲ့အပေါ်ဦးကျော်မိုးထွန်းက
ကျွန်တော်က1988 1990ပတ်ဝန်းကျင်နဲ့အခုကာလမှာမတူတော့ဘူးပေါ့နော်။ဘာလို့ဆိုတော့နိုင်ငံတကာနိုင်ငံတွေကဖြည်းဖြည်းရပ်နိုင်ဖို့ဆိုတဲ့ဥစ္စာကအများကြီးခက်ခဲလာတဲ့အနေအထားမျိုးရှိကြတာပေါ့နော်။ဆိုတော့ဒီလိုမျိုးအခြေအနေမှာဟိုအထူးကြံစာဆက်နေဖို့ဆိုတဲ့ဥစ္စာပြောထွက်ရတာကိုကျွန်တော်စိတ်မကောင်းပါဘူးပေါ့နော်။ဘာလို့ဆိုတော့ကျွန်တော်တို့ကဒီလူတစုတည်းနဲ့နေနေရတာမဟုတ်ဘူး။ကျွန်တော်တို့ပြည်သူ တန်းပေါင်းဟို54တန်းကျော်နဲ့နေနေရတဲ့အတွက်ကြောင့်ပြည်သူတွေရဲ့နေမှုထိုင်မှုဟိုစာရဝါပြုံးမှုကိုဆိုးရိုးဆုတ်ယုတ်သွားမယ်ဆိုတဲ့အချက်တွေမျိုးကိုတော့ထည့်သွင်းစဉ်းစားစီလိုပါတယ်ပေါ့နော်ဒါကြောင့်မို့လို့ကျွန်တော်တို့နေလို့ရပါတယ်ဆိုလို့ပြောတဲ့ဥစ္စာဘယ်လိုနေလို့ရပါလဲဆိုတဲ့ဥစ္စာမျိုးကတော့မိကုန်းပြန်မေးရမယ့်ဥစ္စာမျိုးဖြစ်လာတာပေါ့နော်
တကယ်တော့ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းဝိုင်းဘက်ကလည်းစစ်အာဏာသိမ်းတာကိုလက်မခံနိုင်ပဲရှေ့မှာဖိအားတွေဆက်တိုးလာနေတယ်လို့သုံးသပ်မှုတွေရှိနေပါတယ်ခင်ဗျ